အင်ဒိုနီးရှားကုန်တင်တင်မောပြက်ကြီးမြမရေပိုင်နယ်ထဲဘာကြောင့်ပြောင်းလာရသလဲဆိုပြီးရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ရန်ကုန်တိုင်းသုံးခွမြို့နယ်မုဒ္ဓမပင်လယ်ကွေးမှာဆွန့်ပစ်ထားတဲ့နိုင်ငံသားကုန်တင်တင်မောနဲ့ပတ်သက်ပြီးဒီတင်မောကိုထားခဲ့တဲ့တွဲဆွဲရင်ရင်ကအင်ဒိုနီးရှားတင်မောသား13ဦးကိုထိန်းသိမ်းစစ်ဆေးနေကြောင်းနဲ့သူတို့ကိုဥပဒေနဲ့အညီအရေးယူဖို့ရှင်းနေကြုံရုံးကိုတင်ပြထားကြောင်းဒီကြောင့်ပို့ဆောင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတောင်တန်ကရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားပါပါတယ
်။ဒီတမောပြည့်ကြီးကိုကန်ဖိုက်စာချုပ်စာချုပ်လေးချုပ်ထားတဲ့ကန်ဖိုက်စာချုပ်ရကကနာလိုခင်ဗျားတိချို့ဆွဲသွားတဲ့ဒီရာသီဥတုကြောင့်ဟောတမောရဲ့ဝင်စပိုင်းဆိုင်ရာချွေးမှုကြောင့်ဟောသူကဒီလိုဖြစ်သွားတယ်ဒါကသဘာဝဖြစ်တတ်တဲ့သဘာဝပါ။ဒါပေမဲ့ဖြစ်တတ်တဲ့သဘာဝမဟုတ်တာကသတင်းမပို့ဘူး။အဲ့ဒါမပို့ရင်နိုင်ငံတိုင်းမှာသူကထောက်ထားတဲ့ဥပဒေကြီးရှိတယ်။ပြင်လာနေပြောရတယ်ကွာ။အဲ့မဲ့အဲ့ဒါမပို့ဘူးဆိုတဲ့အဲမှာလည်းပဲ intentionally လား accidentally လား။အဲ့ဒီပေါ်မှာမူတည်ပြီးတော့ခုနကစဉ်းစားတာ။ဒါကြောင့်ဒီဟာတွေအားလုံးကိုကျွန်တော်တို့ကဥပဒေအဖွဲ့အစည်းကိုတင်ပြပြီးတော့သူတို့ဥပဒေအဖွဲ့အစည်းကဘာတက်ပြီးတော့လုပ်ရမယ်ဆိုတဲ့ပုံမှာကျွန်တော်တို့လုပ်သွားမယ်လို့ပြောတာ။နော်။
သုံးခွမြို့တမစိတ်တကျေးရွာအပြင်ဘက်ရေမိုင်းဖွင်နမိုင်အကွာမှာဆွန့်ပစ်သွားတဲ့လူသူနဲ့ကုန်တင်တင်မောခြင်းနဲ့ပတ်သက်နေတဲ့ Independence အညီရှိတဲ့ဒီတွဲဆွဲတင်မောကိုမြမကံယူတန်းနဲ့မိုင်90အကွာမှာမြန်မာရေတပ်ကထိန်းသိမ်းစစ်ဆေးခဲ့ပါတယ်။တင်မောပေါ်မှာလိုက်ပါပါတယ်။အင်ဒိုနီးရှားတင်မောသား13ဦးကိုအရေးယူနိုင်ဖို့ပြင်ဆင်နေတယ်လို့တစ်ဖက်မှာလည်းသူတို့ရဲ့အခွင့်အရေးကိုနိုင်ငံတကာဥပဒေတွေနဲ့အညီအမခံနိုင်ဖို့ပြင်ဆင်နေကြောင်းဦးတောင်ကျင်ကပြောပါတယ်။အင်ဒိုနီးရှားတန်ယုံကလည်းသူတို့နိုင်ငံကတင်မောသား13ဦးနဲ့တွေ့ဝင်ရဖို့တောင်းခံထားပါတယ်။ Independence တွဲဆွဲတင်မောကုမ္ပဏီဖြစ်တဲ့ Ocean Solution Maritime ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ကုန်တင်တင်မောပြည်ဟာတန်တူတန်စားအဖြစ်ဖြည့်ဆည်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းကိုအပို့မှာမုံနှမ်းမိပြီးမြန်မာပြည်နယ်ပြင်မှာတောင်းတင်ခဲ့တာဖြစ်ကြောင်းဖြေရှင်းထားပါတယ်။တောင်းတင်နေတဲ့တင်မောကိုနေရာကနေဖယ်ရှားနိုင်ဖို့စင်ကာပူကFirst Capital Amazon ကုမ္ပဏီနဲ့ညှိနှိုင်းနေပြီးတင်မောပြက်ဖယ်ရှားရေးဝန်ဆောင်မှုကုမ္ပဏီ Adam Global ကကျွမ်းကျင်ပညာရှင်တွေမနက်ဖြန်မြန်မာနိုင်ငံကိုရောက်လာမယ်ကြောင်းဦးတောင်းကျင်ကပြောပါတယ်ခင်ဗျာ။